အိန္ဒိယသမုဒ္ဒရာ reunion ကျွန်းမှာတွေ့ရှိခဲ့ရတဲ့လေးညံအတောင်ပန်းအပိုင်းစဟာလွန်ခဲ့တဲ့18လကပျောက်ဆုံးသွားပြီးတော့ရှာမတွေ့ဖြစ်နိုင်ခဲ့တဲ့ MH370 ခီးစဉ်မလေးရှားလေကြောင်းပိုင်လေယာဉ်ရဲ့အစိတ်ပိုင်းဖြစ်တယ်လို့မလေးရှားဝန်ကြီးချုပ် Najib Razak ကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။လေယာဉ်ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ရက်ပေါင်း915ရက်အကြာမှာ reunion ကျွန်းမှာတွေ့ရှိခဲ့တဲ့လေယာဉ်အစိတ်ပိုင်းဟာ MH370 ရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကြောင်းကျင်သူတွေကအတည်ပြုချက်ပေးလိုက်ပါပြီလို့မစ္စတာရာဇက်ကရုပ်တံပေါ်ကနေစိတ်ထိတ်ခိုက်စွာနဲ့ပြောဆိုခဲ့ပါတယ
် Today 515 days since the plane disappeared it is with
မစ္စတာရာဇက်ရုပ်တံပေါ်ကနေပြောဆိုသွားတာဖြစ်ပါတယ်မလေးရှားလေကြောင်းလိုင်းကလည်းလေပေါ်လိုက်ပါသွားတဲ့ခီးတဲ့239ယောက်နဲ့လေယာဉ်အမှုတန်းတွေရဲ့မိသားစုတွေမိတ်ဆွေတွေထံကိုဝမ်းနည်းကြေကွဲမှုဖြစ်ရပါကြောင်းအတိပေးတဲ့ကြေညာချက်ထုတ်ပြန်လိုက်ပြီးတော့အခုတွေ့ရှိချက်ဟာပျောက်ဆုံးနေတဲ့လေယာဉ်ကိုရှာဖွေတွေ့ရှိရမှာအရေးပါတဲ့အချက်ဖြစ်ကြောင်းနောက်ထပ်အစိတ်ပိုင်းတွေကိုလည်းတွေ့ရှိနိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်းပြောဆိုပါတယ်နောက်ပြီးတော့ဒီအဖြေရှာမရဖြစ်နေတာကိုဖြေရှင်းရမှာအထောက်အကူပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ကြောင်းပြောဆိုပါတယ်ဒါပေမဲ့လေရင်အစိတ်ပိုင်းကိုစစ်ဆေးဖို့ရောက်ရှိနေတဲ့ပဲရစ်မြို့မှာရောက်နေတဲ့ကျွမ်းကျင်သူတွေကတော့ပြင်သစ်ပိုင်ကျွန်းမှာတွေ့ရှိထားတဲ့အစိတ်ပိုင်းဟာပျောက်ဆုံးနေတဲ့လေရင်ရဲ့အစိတ်ပိုင်းဟုတ်မဟုတ်ဆိုတာတိကျမပြောနိုင်သေးဘူးလို့ပြောပါတယ်။ပြင်သစ်အစိုးရရဲ့ရှေ့နေတယောက်ကတော့ဒီအစိတ်ပိုင်းဟာ MH370 ရဲ့အစိတ်ပိုင်းဖြစ်ဖို့များကြောင်းဒါပေမဲ့တွေ့ရှိချက်တွေကိုအတည်ပြုချက်ရယူဖို့လိုသေးတဲ့အကြောင်းပြောဆိုပါတယ်ခင်ဗျာ။